မကြာခင်ကြီးကျင်းပတော့မဲ့ထိုင်းရွေးကောက်ပွဲမှာဒီမိုကရေစီအင်အားစုဒီဘက်ကအားကောင်းလာလိမ့်မယ်လို့မျှော်လင့်ချက်တွေရှိနေပါတယ်။တချိန်ထဲမှာပဲရခိုင်ရွေးကောက်ပွဲတွေမှာကြုံခဲ့ဘူးသလိုမဲဝဲယူတဲ့ဒလိကြောင့်ရွေးကောက်ပွဲရလဒ်ကိုထိခိုက်နိုင်ပွဲမရှိဘူးလို့လည်းယူဆနေကြပါတယ်။ VOA သတင်းတော့လူခန့်ဘန်ကောက်မြို့ကနေပေးပို့တဲ့သတင်းကိုဦးကျော်စံသာပြောပြမှာပါ
။နောက်နှစ်ကြာကာလအတွင်းပထမဆုံးအထင်ကျင်းပမဲ့ရွေးကောက်ပွဲကိုအခုလာမဲ့တနင်္လာနေ့မှာပြုလုပ်တော့မှာပါ။အဓိကအားဖြင့်2014ကအာနာသိန်းတက်လာတဲ့ဗိုလ်ချုပ်ကြီးပရယတ်ချန်ဦးချာနဲ့ဒီမိုကရေစီအင်အားစုတို့အကြဆင်ပြန်ရမယ်ရွေးကောက်ပွဲလို့ဆိုရပါလိမ့်မယ်။ပရယတ်ကတော့ရွေးကောက်ပွဲမှာသူ့အနိုင်ရခဲ့ရင်ဒီမိုကရေစီဖော်ဆောင်ပေးမယ်လို့ဆိုထားပါလေ။ထိုင်းနိုင်ငံဟာအာဆီယံအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့အတွက်အထူးသဖြင့်အာဆီယံဒေသအတွင်းဒီမိုကရေစီလူလားသူတွေကလည်းအဖွဲ့ဝင်နိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ရဘူးဆိုတဲ့မူဝါဒရှိနေသည့်တိုင်အောင်ဒီရွေးကောက်ပွဲကိုတော့အထူးဂရုတစိုက်စောင့်ကြည့်နေကြတာပါ။2014မှာဆီယနာတင်ငယ်ပြီးရင်္ဂါဆာလို့ထိုင်းနိုင်ငံမှာဆန္ဒသဘောထားလွတ်လပ်စွာထုတ်ဖော်ခွင့်ညဉ့်ဉန်းစွာစုရေးခွင့်နဲ့သတင်းစာလွတ်လပ်ခွင့်တို့ဟာကစ်စ်ထိုင်းနိုင်ငံသမိုင်းမှာမကြုံစဘူးရောနဲ့နိုင်ကြခဲ့တယ်လို့သုံးသပ်မှုတွေရှိနေပါတယ်။ဒီ ASEAN Post သတင်းစာကသုံးသပ်ချက်တစ်ခုမှဆိုရင်အခုလိုရေးထားပါတယ်
။တက်တော့လှူရှားသူအစိုးရနဲ့သဘောကွဲသူဆရာတော်များစွာတို့ကိုအမျိုးသားလူမျိုးရင်းချင်းချောက်တူရင်းချစ်တက်မှတ်ပြီးတော့လှုံ့ဆော်မှုကွန်ပျူတာနဲ့ပတ်သက်တဲ့ရာဇဝတ်မှုပြင်းစနစ်ကိုစော်ကားမှုစားရရာဇဝတ်မှုတွေနဲ့ဆွဲဆိုခဲ့ပါတယ်။တကယ်တော့အဲ့ဒီသူတွေဟာသူတို့ရဲ့သဘောထားအမြင်ကိုငြိမ်းချမ်းစွာဖော်ထုတ်ခဲ့ကြခြင်းမှာဖြစ်ပါတယ်
။2014အနာသိမ့်မှုဟာ1932ခုနှစ်ကစပြီးရည်တွက်ရင်73ကျင်းမြောက်အနာသိမ့်မှုဖြစ်ပြီးရေကောက်ပွင့်နဲ့တက်လာတဲ့ဝန်ကြီးချုပ်ရင်းလက်ရှင်အဝတ်ကိုရာဒူကဖယ်ရှားခဲ့တဲ့အတွက်နိုင်ငံတကာဝိုင်းဝန်းဆုတ်ချခဲ့ကြပါတယ်။အခုရွေးကောက်ပွဲမှာတော့အဲ့ဒီတုန်းကစတင်ကျူးငယ်ခဲ့ရတဲ့ဂုဏ်ပြင်ကိုပြန်လည်အဖတ်ဆင်နိုင်ဖို့စစ်တပ်ကမျှော်လင့်နေပါတယ်။ထိုင်းနိုင်ငံရဲ့အခြေအနေကိုအင်းကြီးချင်းအာဆီယံနိုင်ငံတွေနဲ့နှိုင်းယှဉ်ပြောင်းနိုင်ပါတယ်။မြန်မာနိုင်ငံမှာ2015ရွေးကောက်ပွဲကျင်းပပြီးလွတ်တော်အတွင်းမှာစစ်တပ်အတွက်နေရာတွေချဉ်းဆက်ထားပေးရတဲ့အတွက်ရသအစိုးရဘော်စစ်တပ်ရဲ့ဩဇာလွှမ်းမှုဆက်လက်ရှိနေပြီးရွေးကောက်ပွဲမှာထားရှိခဲ့တဲ့ပြည်သူလူထုရဲ့မျှော်လင့်ချက်ကိုထိခိုက်စေခဲ့ပါတယ်။အစ်တပ်အင်းကြီးချင်းကမ္ဘောဒီးယားနိုင်ငံမှာလည်းအဓိကအတိုက်ခံပါတီကိုရွေးကောက်ပွဲဝင်ခွင့်ပိတ်သတင်းမီဒီယာနဲ့နိုင်ငံရေးဆိုင်ရာအတိုက်ခံပုဂ္ဂိုလ်တွေကိုထောင်ထဲချခဲ့ပြီးတပါတီနိုင်ငံပြန်လည်ထူထောင်ခဲ့တဲ့အတွက်ကြောင့်အမေရိကန်နဲ့ဥရောပနိုင်ငံတွေကဒဏ်ခတ်ပိတ်ဆို့မဲ့လာလာရှိနေပါတယ်။အင်ဒိုနီးရှားမှာအပလာအတွင်းမှာရွေးကောက်ပွဲကျင်းပမှာဖြစ်ပြီးဖိလစ်ပိုင်နိုင်ငံမှာလည်းဂျပ်ဖြတ်ရွေးကောက်ပွဲကျင်းပဖို့ရှိနေပါပြီ။စင်ကာပူနိုင်ငံကိုကြည့်မယ်ဆိုရင်တော့1965လွတ်လပ်ရခြင်းကစပြီးတပါတီအုပ်ချုပ်ရေးစနစ်အောက်မှာပဲဆက်လက်ရှိနေကြတာပါ။ဗီယက်နမ်လာအိုရောအရကွန်မြူနစ်နိုင်ငံဖြစ်နေကြပြီးဘရူနိုင်းနိုင်ငံကျတော့ရှရီယာဥပဒေကိုကျင့်သုံးတဲ့အစ္စလာမစ်နိုင်ငံဖြစ်နေပါတယ်။အစ်တောင်အာရှစီးလုံးညီညွတ်ရေးဌာနဒါရိုက်တာဒေးဗစ်ဝါ့စ်ကတော့ရွေးကောက်ပွဲတွေမှာအဓိကကျတဲ့ပြဿနာတစ်ရပ်ကတော့လူ့အခွင့်အရေးကိစ္စဖြစ်ပြီးစစ်တပ်ဘက်ကစီးပွားရေးလူပိုင်ခွင့်တွေပေးထားတဲ့အတွက်ကြောင့်အလုံသမားတွေအပေါ်မှာဆဲရမှုရှိတယ်လို့ဆိုပါတယ
်။ The prospects for business and trade are probably pretty good. The prospects for labor laws and workers protections aren't. Although I, you know,
ဒီဝိုင်းနဲ့ကွန်တွေအလားလာတွေကတော့အတော်လေးကောင်းနိုင်ပါတယ်။ဒါပေမဲ့အလို့သမားဥပဒေနဲ့အလို့သမားတွေကိုအကာအကွယ်ပေးတဲ့ကိစ္စကတော့အဲ့ဒီလောက်ထိမကောင်းနိုင်ပါဘူး။မလေးရှားမှာဖြစ်ခဲ့တာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်အတော်လေးကိုအံ့အားသင့်ခဲ့ရပါတယ်။အခုတော့ကျွန်တော်တို့စောင့်ကြည့်ကြပါစို့
။မလေးရှားနိုင်ငံဟာအာဆီယံ7နိုင်ငံအတွင်းအလားအလာကောင်းတဲ့နိုင်ငံတစ်ခုဖြစ်ခဲ့ပြီးအခုခါမှာတော့ခြားစားပျက်စီးမှုဆွဲတဲ့ဝန်ကြီးချုပ်ဟန်းနဂျစ်ဂဇက်ကိုတရားဥပဒေအရအရေးကြီးဖို့စီစဉ်နေပါတယ်။ထိုင်းနိုင်ငံရဲ့အာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးပရယတ်ချန်ဦးရှာဟာအခုခါတည်ဝင်ဝန်ကြီးချုပ်ဖြစ်လာနိုင်ပွဲရှိနေတာပါ။အစ်တန်အရှာသတင်းစာဆရာများမဟာမိတ်အဖွဲ့ကတော့သူ့ရဲ့လက်ထက်မှာသတင်းလွတ်လပ်ခွင့်ကိုနှိပ်ကုတ်ခဲ့တဲ့အတွက်သူ့ရဲ့ကောင်းဆောင်မှုကိုစိုးရိမ်ပင်းဖြစ်နေပါတယ်။ထိုင်းနိုင်ငံရွေးကောက်ပွဲစောင့်ကြည့်မှုအဖွဲ့ရဲ့ဒုတိယကောင်းဆောင်ဒါရဝန်တန်တီမီတာကတော့စင်ရဲ့နံပါတ်ရဲ့ဒေတာတချို့မှာမဲဝဲရက်စနစ်ပေါ်ပေါက်ခဲ့တယ်လို့ဆိုပါတယ်။မဲဆွေသူတွေဟာမဲဆန္ဒရှင်တွေကိုထရက်တာတွေနဲ့မဲယုံစီကိုသေယူပို့ဆောင်ပေးတဲ့အခမဲ့နေလေစားတွေကျွေးတယ်လို့လည်းသူကပြောပါတယ
်။လေစားကွန်ဗတ်ဘာနဲ့ပါ200ပါ300ပါ25ပါ now 1000ပါ
။ဘတ်တရားကစတယ်နောက်200 300 500အထိဖြစ်လာတယ်။အခုဆိုရင်ဘတ်တစ်ပေါင်အထိဖြစ်သွားပါပြီ။ဒါဟာအမေရိကန်32ဒေါ်လာနဲ့ညီညွတ်ပါတယ်။ဒါသူ့ကိုမဲထည့်မယ်ဆိုရင်ဒီလောက်ထိပေးမယ်လို့သူကပြောနေတာပါ
။ဒါပေမဲ့အခုခါမှာလူလူတွေကသဘောပေါက်လာကြပြီဖြစ်တဲ့အကြောင်းဒီလိုမဲဝဲတဲ့စနစ်ကထိရောက်မှုရှိရောမှမဟုတ်ဘူးလို့လည်းပြောပါတယ
် The politician they did not realize that what they are doing is wrong
နိုင်ငံရေးသမားတွေကသူတို့လုပ်နေတာမှားနေတယ်ဆိုတာကိုသူတို့ဒီကြည့်နေကြပါဘူးဒါပေမဲ့ဒီနေ့မှာတော့ပြည်သူတွေကသိလာကြပါပြီဒါကြောင့်မဲဝဲတဲ့ကိစ္စကြောင့် မိတော့ပွဲရလတ်ကိုမထိတိုက်နိုင်တော့ပါဘူ
းအမေရိကန်အစိုးရကတော့သူ့နိုင်ငံသားတွေဟာထိုင်းနိုင်ငံကိုခရီးသွားရင်ရဲနဲ့စစ်တပ်ထူထပ်စွာချထားတဲ့အခြေအနေနဲ့ကြုံတွေ့နိုင်တဲ့အထူးသဖြင့်မဲယုံတွေအနီးတဝိုင်းမှာဒါမျိုးတွေကိုတွေ့ရလိမ့်မယ်လို့သတိပေးနှုတ်ဆက်ထားပါတယ်ဒါ့အပြင်ထိုင်းနိုင်ငံရဲ့တရားဥပဒေကိုလေးစားပြီးဘယင်းစစ်ကိုဝေဖန်ခြင်းမကျူကြဖို့ရွေးကောက်ပွဲနဲ့ဆက်နွယ်တဲ့လူမှုစီဝေးတွေမှာမပါဝင်ရဖို့လည်းနှုတ်ဆက်ထားကြပါခင်ဗျာ